မြန်မာနိုင်ငံအချင်းတောင်တွေမှာအချင်းသားဥယျာဉ်ထူထပ်နေတာကကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့အထူးစိုးရိမ်ရတဲ့အချက်ဖြစ်နေတယ်လို့နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအသင်းဘက်ကသတိပေးထားတာကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံအချင်းတောင်တွေမှာအချင်းသားဥယျာဉ်ထူထပ်နေတာ၊ကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတာ၊အာဟာရမပြည့်ဝတာ၊တကူရေးတန့်ရှင်းမှုအတွက်လုံလောက်တဲ့ပတ်ဝန်းကျင်တွေမရှိတာကြောင့်မြန်မာနိုင်ငံအချင်းတောင်တွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်မှုလွယ်ကူနေတဲ့အခြေအနေဖြစ်နေသလိုအထူးစိုးရိမ်ရတဲ့အခြေအနေတစ်ရက်လည်းဖြစ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းကကိုတိတ်နိုင်က VOA ကိုပြောပါတယ်
။ဒီစီစဉ်ဆောင်ရွက်ထားတဲ့ကိစ္စတိတ်ကြမရှိဘူး။အဓိကကတော့ကျွန်တော်တို့အဲ့မှာကျွန်တော်တို့နိုင်ငံမှာကဒီအကျဉ်းတော်တွေမှာအကျဉ်းသားဥယျာဉ်ကအဆမတန်များနေတယ်။ဆိုတော့အဲ့ဒါကအဓိကအချက်ပေါ့နော်။နောက်တစ်ခါဒီကျမကြီးကိစ္စနောက်ကဒကိုကြီးတရှိရင်ကိစ္စနောက်ကအားရမီမလုံတော့တဲ့ကိစ္စပေါ့ဒါလေးကဟိုကုဆက်ဟိုအမတန်လွယ်တဲ့အနေထားလေးပေါ့ဒါပေမဲ့အချင်းတော်ကြီးနဲ့ပတ်သက်ပြီးတော့ဘာမှအရေးယူဆောင်ရွက်ထားတဲ့ကိစ္စမျိုးမရှိသေးဘူးတကယ်လို့များအချင်းတော်ထဲမှာတကြောက်ကြောက်များကုဆက်ခံရပြီဆိုလို့ရှိရင်ကျွန်တော်တို့စာစီဘုတ်ပဲအမှန်တန်ခက်လိမ့်မယ်ခင်ဗျ
အကျဉ်းတော်အကျဉ်းစခန်းတွေနဲ့အချုပ်ခန်းတွေမှာကူးစက်မှုမဖြစ်ပွားစေဖို့ကြိုတင်ကာကွယ်မှုကသာအရေးတကြီးဆောင်ရွက်ရမယ့်လုပ်ငန်းတစ်ခုဖြစ်နေတယ်လို့သူကထောက်ပြထားပါတယ်ကာကွယ်သင်းတဲ့နီလန်းတွေနဲ့ပတ်သက်လို့သူကခုလိုရှင်းပြသွားတာပါအ
ရေးကြီးဆုံးအချက်အနေနဲ့လည်းကျွန်တော်တို့ကတိုက်တွန်းလာတာရှိရအဲ့ဒါဘာလဲဆိုတော့အကျဉ်းတော်ထဲမှာအကျဉ်းသားဥယျာဉ်အများဆုံးဆွတ်ထားဖို့လိုတယ်ပေါ့အဲ့ဒါကအကောင်းဆုံးကြိုတင်ကာကွယ်ခြင်းဖြစ်တယ်ဆိုရင်ကိစ္စမျိုးတိုက်တွန်းလာတာရှိရဲ့အစိုးရဆက်ဆက်တိုင်းမှာဒီမြန်မာနှစ်တကူဆိုလို့ရှိရင်ဒီအကျဉ်းသားလေးကိုလွတ်ပေးနေရှိရဲ့အဲ့ဒါကြောင့်မို့ကျွန်တော်တို့ဟိုတိုက်တွန်းနေတာကတော့မြန်မြန်ဆန်ဆန်စစ်စစ်ပြီးတော့လွတ်ပေးနိုင်ရင်တော့ဟိုကြိုတင်ကာကွယ်မှုအကောင်းဆုံးဖြစ်နိုင်မယ်လို့ကျွန်တော်တို့ကအဲ့လိုတိုက်တွန်းပါတယ်ဒီလိုလှုပ်ဆောင်မှုလေးကိုလုပ်ဖို့အတွက်ကျွန်တော်နိုင်ငံတော်အစိုးရကိုတော့တိုက်တွန်းလာတာရှိပါတယ်ဟိုအရေးယူဆောင်ရွက်မှုတစုံတရာတော့ဟိုပြုတ်လိုက်တယ်လို့တော့ကျွန်တော်တို့ညွှန်လဲရတာပဲလေ
လက်ရှိအကျဉ်းတော်တွေနဲ့အကျဉ်းစခန်းတွေကိုအစိုးရဘက်ကဘလို့ကင်တွယ်နေတယ်လဲဆိုတာနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုတဲ့သူမရှိခဲ့ပါဘူး AAPP ကတော့ကိုဗစ်ရောဂါကူးစက်တာမရှိအောင်အသက်ရောက်ရှိလာတဲ့ဘဲအချုပ်သားအကျဉ်းသားကိုမဆိုထောင်ဘူးဝမှာကူးစက်ယောဂလက္ခဏာရှိမရှိသေချာစွာစစ်ဆေးဖို့သမတ်ကာလတစ်ခုအထိတည်ကြားထားရှိပြီးစောင့်ကြည့်ဖို့တန်တရာရှိအကျဉ်းသားအချုပ်သားတွေကိုပြင်ပတီးတန့်ဆေးရုံကိုပို့ဆောင်ပြီးစောင့်ကြည့်ကုသခွင့်ပေးဖို့အကျဉ်းတော်တွေကနေတရားရုံးထုတ်ပြီးပြန်လာသူတွေကိုတည်ကြားထားရှိပြီးစောင့်ကြည့်ဖို့ထောင်ဝင်သာတွေ့ရမှာလဲအကျဉ်းသားနဲ့မိသားစုတွေကိုကြိုတင်ကာကွယ်ပေးနိုင်မဲ့အစီအမံတွေစောင့်ရွက်ထားရှိပေးဖို့ထောင်ဝင်စားထုတ်သူများအကိုကူးစက်ရောဂါကပ်ပါမလာဖို့တေချာစစ်ဆေးမှုတွေပြုလုပ်ဖို့တရားရုံးနဲ့ရဲစခန်းမှာရှိနေတဲ့အချုပ်ခန်းတွေမှာအကျဉ်းသားတွေကိုလက်ဆေးရည်များထားရှိပေးဖို့နေ့စဉ်ပုံမှန်ကူးစက်ရောဂါလက္ခဏာရှိမရှိစစ်ဆေးပေးဖို့စစ်ဆေးဖို့လိုအပ်တဲ့အထောက်အကူပစ္စည်းတွေထားရှိပေးဖို့လွတ်မြောက်မဲ့အကျဉ်းသားအချုပ်သားတွေကိုမလွတ်ပေးခင်ကူးစက်ရောဂါလက္ခဏာရှိမရှိစစ်ဆေးပေးဖို့ဝန်ထမ်းတွေကိုလည်းအကျဉ်းတော်အချုပ်ခန်းတွေကိုတွားရောက်စစ်ဆေးတဲ့အခါတိုင်းအပူချိန်တိုင်းတာတွေလက်ဆေးတာတွေနဲ့ကူးစက်ယောဂါရှိမရှိပုံမှန်စစ်ဆေးပေးဖို့အရေးပေါ်အခြေအနေဖြစ်လာပြီးဆိုရင်လိုအပ်တဲ့အစီအစဉ်များဆောင်ရွက်ထားရှိပေးဖို့စတာတွေကိုတောင်းဆိုထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့တာဖြစ်ပါတယ်ရှင်။